ရန်ကုန်မှာမင်းညက်နေကဖြစ်ပွားခဲ့တဲ့ပြဿနာကြောင့်စွမ်းအားရှင်တွေတချို့ပြန်ပေါ်လာပြီးဆိုပြီးတော့ဝေဖန်တန်တွေစိုးရင်တန်တွေအများအပြားထွက်လာပါတယ်။အထူးသဖြင့်တော့အစိုးရကအခုရန်ကုန်ကကျောင်းသားတွေအပေါ်မှာကင်တွယ်ဖြည့်ရှင်းလိုက်တဲ့ပြဿနာဟာအရင်စစ်အစိုးရလက်ထက်ကစွမ်းအားရှင်တွေနဲ့ဖြိုခွင်းတဲ့ပုံစံအတိုင်းဖြစ်နေပြီးဒီပုံရိုက်တွေဟာအနာဟောင်းကိုပြန်ဆွနေတယ်လို့ဖြစ်တယ်လို့စာရေးဆရာချစ်ဦးညိုကတုံ့တက်ပါတယ
်။အစိုးရရဲ့ကင်တွယ်မှုဟာဘယ်လိုမှကင်တွယ်ရဘူးဗျာ။မှဒီမိုကရေစီနည်းရကင်တွယ်ရမှာဗျာ။ပြည်ပြည်လည်းလည်းဖြည့်ရှင်းပြီးဆွေးနွေးသွားမှာဗျာ။ဒီလိုကင်တွယ်မှုနီးမျိုးတွေကရခိုင်ကရခိုင်စနေဟောင်းကင်တွယ်မှုတွေဖြစ်နေတယ်။ဒါဟာပြဿနာအဖြေရှာခွင့်နဲ့ပြဿနာပိုကြီးထွားစေမယ့်အလို့တွေဖြစ်နေတယ်။ဒီတိုင်းဆက်သွားမယ်ဆိုရင်တော့အခြေအနေကပိုရှုပ်ထွေးဖို့ရှိပါတယ်။ဒီလိုနေရာမှာနိုင်ငံရေးပါတီတွေပါလုပ်နေတယ်လဲကျွန်တော်ဒါလေးလည်းသိချင်ပါတယ
်။အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီလိုပုံစံနဲ့ပြဿနာကိုဖြေရှင်းမယ်ဆိုရင်တိုင်းပြည်ရဲ့အနာဂတ်ဟာမကောင်းနိုင်ဘူးလို့စာရေးဆရာဦးကျော်ရင်မြင့်ကလည်းတုံ့တက်ပါတယ်
။တို့ရကတော်တော်သူတို့ကိုသူတို့စိတ်မချပဲနဲ့ကြောက်နေတယ်လို့ဖြစ်နေတယ်။ကျောင်းသားဘက်ကအေးချမ်းချမ်းနဲ့လှုပ်ပါမယ်လို့ဆိုတာကိုပဲဒီလိုဟိုလက်မှတ်တင်တဲ့ဟိုအရင်တုန်းကတောင်သာတက်ဆိုတဲ့ဟိုသွားရှင်လိုဟာမျိုးတွေပြန်ထုတ်သုံးလာတာတွေ့တယ်လေ။ဒီဆိုရကပထမတစ်ချက်ကတော့တော်တော်ကိုကြောက်နေတာသိတာနေပြီ။ဒုတိယတစ်ချက်ကတော့ဟိုအရင်စိတ်ဆိုရပုံစံမျိုးနဲ့တိတ်မကွာဘူးဆိုတာကိုပြလိုက်တယ်လို့ဖြစ်သွားတယ်အလားလာမကောင်းပါဘူးဗျမငင်းရမ်းစေတဲ့ကိစ္စလောက်ကင်ကပါဝင်ပေါ့ဒါတွေကိုထိနေနေနေနဲ့ရှောင်ကြဉ်ပြီးတော့တိတ်နေမှုမှုကောင်းကောင်းမွန်မွန်ကင်တယ်ဖို့လိုပါတယ်အဲ့ဒီလိုမဟုတ်ဘဲနဲ့အထက်ကနေရှိဒုတ်ဆွဲမယ်ဓာတ်ဆွဲမယ်တနတ်ဆွဲမယ်ဆိုလို့ရှိရင်တော့တိုင်းပြည်ကြီးကအခုတော့နစ်တဲ့နစ်သွားမယ်ခုနကပြောတဲ့ရွက်ောက်ပွဲမှာလည်းတကယ်ကောင်းမွန်တဲ့ပြည်သူ့အကျိုးပြုမဲ့ကိုယ်စားလှယ်တွေကြအောင်ရွေးနိုင်ဖို့ခက်သွားလိမ့်မယ်လို့မြင်ပါတယ်
အခုဆိုရင်မင်းညက်နေပိုင်းကရန်ကုန်မြို့တော်ခမ်းမအနီးမှာစွအားရှင်တွေကိုပြန်ပြီးမြင်တွေ့လိုက်ရတာကြောင့်လူမှုအများအပြားဟာစိုးရိမ်မှုတွေရှိနေကြပြီလို့လည်းနောက်ထပ်ဆိုင်ရေးဆရာတူဖြစ်တဲ့မောင်စေဝင်းပတိကုံကပြောပါတယ်
။ကျွန်တော်ထင်တာတော့လူမှုအများစုပေါ့နော်အများစုကတော့ကလေးတွေအတွက်အရန်စိုးရိမ်တာပေါ့အရန်ပူပါတာပေါ့။ဥပမာဒီနေ့ဖြစ်ရမျိုးဆိုလို့ရှိရင်ဟိုဗာပြောပြောပို့ပြီးတော့နော်ဟိုမိဘွားမိတောက်ပို့ကြီးလာပြီးတော့88ကမန်နီလာဒိန်းတို့ကလည်းဖမ်းခံရတယ်ဆိုတော့လုံးဝမဖြစ်သင့်တဲ့ကိစ္စတွေပါဒီကိစ္စကကျွန်တော်တို့88အကျော်မှာဖြစ်တဲ့ကိစ္စမျိုးတွေအတိုင်းပဲပြန်မြင်နေရတယ်ပြန်ပြီးတွေ့နေရတယ်အဲ့လိုပဲမချက်ပြေးလို့ရပါတယ်နိုင်ငံရေးအခြေအနေဆိုလို့ရှိရင်လည်းဗျာပွင့်လင်းလင်းပြောမယ်ဆိုလို့ရှိရင်တော့သူတို့ကတော့ဟိုနေရာဖယ်မပေးရေး UDP လုပ်မယ်လို့အဲ့လိုပဲတိတ်တမထင်တယ်ခုကဓမ္မနဲ့အာရမမှာဗျာဟိုအာရမဘက်ကနည်းနည်းအာသာနာပေါ့အဲ့ဒါကိုကျွန်တော်တို့ကဓမ္မဘက်ကလမ်းကြောင်းမှာရှိတဲ့ပြည်သူတွေရောပါတီတွေရောအကုန်လုံးကအဲ့ဒါဝိုင်းဝန်းပြီးစုပေါင်းပြီးတော့လက်တွဲညီညီနဲ့ကျဲဆက်လှူရှားတဲ့လေအဲ့လိုပဲမြင်ပါလ
ားဒါကတော့မင်းညက်နေပိုင်းကရန်ကုန်မြို့တော်ခမ်းမအနီးမှာကျောင်းသူကျောင်းသားတွေကိုရဲတွေနဲ့စောင့်အရှင်တွေကအကြမ်းဖက်ဖြိုခွင်းတဲ့အပေါ်စာရေးဆရာ၃ဦးရဲ့အမြင်နဲ့တုံ့သက်ချက်ကိုနှာစင်ခဲ့ရတာပါရှင်